မြန်မာနိုင်ငံမှာသမိုင်းဝင်ရွေးကောက်ပွဲကျင်းပဖို့ရပိုင်းလိုနီးကပ်လာချိန်မှာနောင်ထွက်ပေါ်လာမဲ့နိုင်ငံကောင်းဆောင်တွေအနေနဲ့ကလေးတွေအတွက်ဦးစားပေးကြဖို့ကလေးတွေရဲ့ဘဝတွေအစကောင်းအောင်လှုပ်ဆောင်ပေးကြဖို့ ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ယူနီဆက်ဖ်နဲ့ဆေးဖ်ဒ်ချဲရန်အဖွဲ့တို့ကနှိုးဆော်လိုက်ပါတယ် နိုင်ငံရေးပါတီပေါင်း80ကျော်အနေနဲ့သူတို့ရဲ့မူဝါဒကြေညာချက်တွေအတွင်းကလေးများရေးကိစ္စကိုဦးစားပေးထည့်သွင်းပေးဖို့ကလေးတွေအတွက်ဆောင်ရွက်ပေးနေတဲ့ကမ္ဘာအဖွဲ့အစည်းကြီးနှစ်ခုကမနေ့ကကြေညာချက်ထုတ်ပြန်ပြီးတော့တိုက်တွန်းလိုက်တာဖြစ်ပါတယ်။သိရှိရတဲ့အနေအထားအရပါတီပေါင်း39ခုကသူတို့ရဲ့ရွေးကောက်ပွဲစည်းရုံးရေးတွေမှာ ကလေးတွေရဲ့အရေးပြောဆိုတာတွေ့ရတယ်လို့ဆိုပါတယ်။ကလေးတွေရဲ့ပညာရေး၊ကျန်းမာရေး၊အဟာရတက်၊ပြည့်ဝရေး၊လူမှုရေး၊အထောက်အကူနဲ့အကာအကွယ်ပေးရေးကိစ္စတွေကိုအဓိကထားပြောဆိုခဲ့ကြတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကကလေးတွေ60ရာခိုင်နှုန်းဟာဆင်းဆင်းရဲရဲနေထိုင်နေကြရတယ်လို့ထုတ်ပြန်ကြမှာရေးသားထားပါတယ်။ 14ယောက်မှာ1ယောက်ဟာအသက်5နှစ်အရွယ်အထိအသက်ရှင်သန်ခွင့်မရကြသလိုအသက်5နှစ်အရွယ်နဲ့17နှစ်ကြားကလေးတွေရဲ့သုံးပုံတစ်ပုံဟာပညာသင်ခွင့်မရကြပဲသူတို့မိသားစုတွေအတွက်အလုပ်လုပ်နေကြရတယ်လို့ကြေညာချက်မှာထောက်ပြထားပါတယ်။